ဒီဘိန်းဆိုင်ပြိုးထုတ်လုပ်မှုရောနေရင်းနဲ့တရားမဝင်မှုရဲ့စေဝါထုတ်လုပ်ဖြန့်ဖြူးရောင်းချမှုတွေကိုတိုက်ဖြတ်တာမှာဘိန်းဆိုင်တောင်သူတွေအတွက်အစာတို့အသက်မွေးဝမ်းကြောင်းတွေဖွံ့ဖြိုးတိုးတက်အောင်လုပ်ပေးရမှာဖြစ်တယ်လို့တစ်ဖက်ကလည်းတားဆီးနှိမ်နှင်းရေးတွေကိုအောင်မြအောင်လုပ်သွားရမှာဖြစ်တယ်လို့မူရည်နှိမ်နှင်းရေးအဖွဲ့တာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်။ကမ္ဘာပေါ်မှာအာဖဂန်နစ္စတန်ပြီးလို့ရှိရင်ဘိန်းထုတ်လုပ်မှုဒုတိယအများဆုံးဖြစ်တယ်လို့ကုလသမဂ္ဂကပြောထားတဲ့မြန်မာနိုင်ငံမှာလူမျိုးစုတိုင်းရင်းသားဒေသတွေတည်ငြိမ်အေးချမ်းတာနဲ့အမျှဘိန်းအထွက်ကြောင့်ပို့ပြီးတော့လုတ်သွားနိုင်မယ်လို့လည်းပြောပါရယ်အပြည့်အစုံကိုတော့ရန်ကုန်မြို့ကနေခိုကြကြောသိန်းကသတင်းပေးပို့ထားပါရယ်ရှင
်2012ခုနှစ်အတွင်းမြန်မာနိုင်ငံမြေဧရိယာရဲ့23ရာခိုင်နှုန်းကိုဘိန်းဆိုင်ပြိုးဖို့အတွက်အသုံးပြုခဲ့ပြီးဒီကမ္ဘာလုံးဘိန်းထုတ်လုပ်မှုရဲ့10ရာခိုင်နှုန်းထွက်ခဲ့တာကြောင့်ကမ္ဘာဒုတိယအကြီးဆုံးဘိန်းဆိုင်ပြိုးထုတ်လုပ်တဲ့နိုင်ငံဖြစ်နေစေပဲလို့ဇွန်လ26ရက်နေ့ဆွဲနဲ့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါရယ်ဘိန်းဆိုင်ပြိုးထုတ်လုပ်မှုရော့ကျဖို့ဆိုရင်ဘိန်းဆိုင်တောင်သူတွေရဲ့ဘဝဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့လိုတယ်လို့တားဆီးနေနေရေးအပိုင်းကိုလည်းထိထိရောက်ရောက်လုပ်သွားရမှာဖြစ်တယ်လို့မူရစ်ဘိုယုံနိုင်ငံတကာဆက်ဆံရေးဌာနဥပဒေနဲ့သုတေသနဌာနကွဲဒုတိယညွှန်ကြားရေးမှူးရဲမှူးကြီးတင်အောင်က VOA ကိုပြောပါတယ
်အခုကအဓိကဘိန်းဆိုင်တောင်သူတွေပေါ့ဘိန်းဆိုင်တောင်သူတွေကဘိန်းမဆိုင်အောင်ကျွန်တော်ကလုပ်ဖို့လိုတယ်ရော့ကြဖို့ပါသူတို့ဘိန်းမဆိုင်အောင်ကျွန်တော်ပါလုပ်ပေးမယ်ဘိန်းမဆိုင်အောင်လုပ်ဖို့ကကျွန်တော်တို့ကအစားထုတ်ဖွံ့ဖြိုးရေးတွေကျွန်တော်လုပ်အောင်ပါရေးရှိတီတက်နဲ့စာဝင်နေရမယ်သူတို့အတွက်စီရင်မွေးတည်မှုတွေကျွန်တော်ရှော့ချအောင်လုပ်ပေးရမယ်သူတို့လိုအပ်ချက်တွေကျွန်တော်လုပ်ပေးလိုက်အဲ့ဒါဆိုလို့ရှိရင်တော့ကျွန်တော်ပြန်ဖက်ရမှာတာစီနေနေအဖွဲ့ကြကျွန်တော်တို့ကတက်မတော်တို့ရဲတို့အောက်ခွန်ရှိတယ်ကျွန်တော်တို့တာစီနေနေအဖွဲ့ကတော့ဘာအစီအမတောင်းပါအဲ့လိုကျွန်တော်ဘက်ကတော့လုပ်တယ
်လူမျိုးစုတိုင်းရင်းသားဒေသတွေမှာအခြေအနေတွေဒီထက်ပိုတည်ငြိမ်လာမယ်ဆိုရင်တရားဥပဒေစိုးမိုးရေးနဲ့စီရင်မွေးတည်မှုတိုက်ဖြတ်ရေးတွေကိုပိုလုပ်နိုင်မှာဖြစ်ပြီးလောက်ကိုင်းမဲ့အဖွဲ့တွေလွတ်လွတ်လပ်လပ်သွားလုပ်နိုင်မှာကြောင့်အချိန်တိုအတွင်းတိုးတက်နိုင်တယ်လို့လူရဲမှူးကြီးတင်အောင်ကပြောပါတယ်။ငင်းချမ်းရဲ့အသေးချာမညာသေးတာဟာဘိန်းတိုက်ဖြက်ရေးကိုချင်းချောက်နေတဲ့အချက်တစ်ချက်ဖြစ်ပြီးအပြစ်ခတ်ရက်ဆဲထားတဲ့အဖွဲ့တွေနဲ့မူရစ်နေနေရေးပူးတွဲလုပ်ဖို့ကိစ္စမှာအလှူရှင်အရေးကြီးတယ်လို့ဆိုပါတယ်။ဒီကိစ္စမှာကုလသမဂ္ဂနဲ့လည်းပူးတွဲလှုပ်ဆောင်နေတယ်လို့စိတ်ဝင်စားတဲ့အလှူရှင်တွေရှိတယ်လို့ကြားထားရတာကြောင့်အလှူရှင်လဲရမယ်။နေမြေအခြေအနေလဲကောင်းမယ်ဆိုရင်လှုပ်သွားဖို့အဆင်သင့်မယ်လို့ပြောပါတယ်။15နှစ်တွင်မူရစ်ဆေးဝါးလုံးဝပပျောက်ဖို့ဆိုပြီး1999-2000ပြည့်နှစ်ကနေ2013-2014ခုနှစ်အထိစီမံကိန်းချပြီးဆောင်ရွက်နေပေမဲ့အခုတော့နောက်ထပ်5နှစ်ထပ်တိုးထားပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ဇွန်လ26ရက်ဗိုလ်ထူးနေ့ကရန်ကုန်တိုင်းလှေကူးမြို့နယ်ရဲတပ်ရင်အမှတ်1အာကစားခွင့်မှာလုပ်ခဲ့တဲ့ဖမ်းဆီးရမိမူရစ်ဆေးဝါးများမီးရှို့ဖျက်ဆီးပွဲအခမ်းအနားတွင်ရန်ကုန်တိုင်းရဲတပ်ဖွဲ့မှရဲမှူးကြီးဝင်းနိုင်ကရှင်းလင်းပြောပြခဲ့ပါတယ်။
တိုင်းသားလက်နက်အဖွဲ့ကြီးတွေအနေနဲ့ဥပဒေပေါင်းတွင်းကနေပါဝင်ပြူပေါင်းလာတဲ့အတွက်မူလချမှတ်ထားတဲ့စက္ကန့်နဲ့စီမံကိန်းကာလကိုမူရစေဝါဆက်ပြီးထုတ်လုပ်မှုတွေလောက်ကန်နိုင်မှုမရှိတော့တဲ့အချိန်ကြီးရေမှန်းချက်ထားပြီးအာသွန်ကွန်ဆိုင်ပြပြင်းနေဆောင်နိုင်မှုရေချက်တွေနဲ့ဆက်လက်ဆောင်ဖို့ဒေါ်လာတွေကိုစီမံချက်မှာဆက်မှန်ဖြစ်ပြင်းရေးဆွဲပြီးနောက်ထပ်9နှစ်အထိတိုးမြင့်တာမူလစက္ကန့်နဲ့စီမံကိန်းဆောင်ရွက်ချက်များနဲ့တစ်ဆက်တဲ့၅နှစ်စီမံကိန်းကိုဆက်လက်အကောင့်တွေပေါ်ဆောင်ရွက်သွားမှာပဲဖြစ်ပါတ
ယ်။မြန်မာနိုင်ငံမှာမူရစ်ဆေးဝါးတိုက်ဖြတ်ရေးအတွက်အမေရိကန်ပြည်ထောင်စုမူရစ်ဆေးဝါးတိုက်ဖြတ်ရေးအေဂျင်စီ DEA ကအကူအညီပေးတာတွေရှိခဲ့ဘူးပြီးမဲ့နောက်ပိုင်းမှာရပ်ဆိုင်းသွားခဲ့ပါတယ်။အခုအခါမှာတော့အပြောင်းလဲတွေနဲ့အတူအမေရိကန်မြန်မာနိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်လာတာနဲ့အမျှ DEA နဲ့ဆက်ဆံရေးပြန်လည်ကောင်းမွန်လာပြီး2013ခုနှစ်စန်းပိုင်းမှာအစိုးရနှစ်ရက်အကြာမူရစ်ဆေးဝါးပူပေါင်းတိုက်ဖြက်ရေးဆိုင်ရာနားလည်မှုစာချုပ်လွှမ်းတရက်ကိုလက်မှတ်ရေးထိုးနိုင်ခဲ့ကြပါတယ်။အဲဒီနောက်ပိုင်းမှာတော့10နှစ်နီးပါးရပ်ဆိုင်သွားခဲ့တဲ့ဘိန်းကင်းတိုင်းတာရေးလုပ်ငန်းတွေကိုအောင်အောင်မြင်မြင်ပြန်လုပ်လာနိုင်တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကရဲအရာရှိတွေတက်ခွင့်မရခဲ့တဲ့ထိုင်းနိုင်ငံဘန်ကောက်မြို့တော်ကအပြည်ပြည်ဆိုင်ရာတရားဥပဒေစိုးမိုးမှုဖော်ဆောင်ရေးသင်တန်းကျောင်း ILEA မှာတက်ရောက်တင်ကြားခွင့်ရလာခဲ့ပြီလို့လူရဲမှူးကြီးတင်အောင်ကပြောပါတယ
်။ကျွန်တော်နိုင်ငံရဲအရာရှိတွေလည်းရေသွေးတိုးမြင့်ဖို့လိုတယ်ဆိုတော့အခုသူတို့ကကျွန်တော်တို့အခု3-4တုပ်လောက်ရှိတယ်။ကျွန်တော်စီကရဲတပ်ဖွဲ့သွားပြီးတက်ကြတယ်။တက်ပြီးသူနန်းပိုးချတာအဲ့ဒါစတယ်။ဒါပုံမူတိုးတက်လာတာပေါ့။ဘိန်းကင်းတိုင်းကလည်းဒီတိုင်းပဲ။အရင်တော့ကကျွန်တော်အမေရိကန်နဲ့ဘိန်းကင်းတိုင်းကလှုပ်ခဲ့တယ်။ပြီး2003လောက်ထိတင်တယ်။အဲ့ဒီလှုပ်ခဲ့တယ်။လှုပ်ပြီးတော့နောက်ပိုင်းမလှုပ်ဖြစ်တော့အခုပထမဆုံးပြန်လှုပ်ပြီးတော်တော်အခြေအနေပေါ့ပါ
။ဘူဒူးနေကကျင်းပတဲ့ဖန်စီယမီမူရစ်စီဝါမီးရှို့ဖျက်ဆီးပွဲတွေကိုရန်ကုန်မန္တလေးနဲ့တောင်ကြီးမြို့တွေမှာတစ်ချိန်နဲ့တစ်ပြိုင်နဲ့ကျင်းပခဲ့တာပါ။ရန်ကုန်တိုင်းဒေသကြီးမှာမီးရှို့ဖြစ်စီတာဟာအခုတစ်ချိန်နဲ့ဆိုရင်3ချိန်မြောက်ရှိပြီဖြစ်ပြီး ရန်ကုန်ပဲခူးကရင်မွန်တနင်္သာရီအေယာဝတီနဲ့ရခိုင်ဒေသတွေမှာဖမ်းဆီးမိခဲ့တဲ့မူရစေဝါနဲ့ဓာတုဆေးကြီးကာလတံမိုးအဖြစ်ကျပ်တန်းပေါင်း 8,300 ကျော်အမေရိကန်ဒေါ်လာနဲ့ဆိုရင် 86.96 တန်မိုးကိုမိရှို့ဖျက်ဆီးလိုက်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။